အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာမြို့တော်ဝင်ဟာတေခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်သေဆုံးခဲ့ရပါတယ်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံတကာတပ်ဖွဲ့တွေကလုံခြုံရေးတာဝန်တွေကိုအာဖဂန်အစိုးရတပ်ဖွဲ့တွေစီကိုစပြီးတော့လွှဲပြောင်းပေးနေတဲ့အချိန်မှာပဲထင်ရှားတဲ့အစ်မြင့်ပုံကိုယ်တွေကိုလှုပ်ကြံမှုတွေဇက်တိုက်ဆိုသလိုအာဖဂန်နစ္စတန်နိုင်ငံအတွင်းဖြစ်နေတာပါကန်ဒါဟာမြို့တော်ဝင်ဂူလန်ဟိုက်ဒါဟာမီဒီဘုံခွဲတိုက်ခိုက်ခံရလို့ဒီကနေ့သေဆုံးသွားခဲ့ရတဲ့ကိစ္စဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောပါတယ်မြို့တော်ဝင်အနီးအနားမှာရှိကြတဲ့သူတွေကလူတဦးထက်မနည်းလဲဒဏ်ရာတွေရခဲ့ပါတယ်အင်းဒီကိုတရားမဝင်တိဆောက်တယ်ဆိုပြီးတော့အာနာပိုင်တွေကကန်ဒါဟာမြို့အတွင်းကအင်းဒီကိုမကြခင်တုန်းကဖျက်ဆီးခဲ့တဲ့အခါမှာအမျိုးသမီးတဦးနဲ့ကလေးငယ်နှစ်ဦးသေဆုံးခဲ့ရတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးတက်ခတ်ရတာပဲလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူတဦးကဆိုပါတယ်ကန်ဒါဟာမြို့တော်ဝင်ဟာသူ့နယ်မြေကမဲဆန္ဒရှင်တွေနဲ့တွေ့ဆုံနေတုန်းခေါင်းပေါင်းပေါင်းထားတဲ့ဘုံခွဲသမားကပုံအောင်နေရာကထွက်လာပြီးတော့တက်ခတ်ခဲ့တာလို့မျက်မြင်တွေ့ရှိသူတွေကပြောပါတယ်ကန်ဒါဟာမြို့တော်ဝင်ဟာအရင်တုန်းကလည်းလှုပ်ကြံတက်ခတ်တာတွေကိုခံခဲ့ရပေမဲ့လည်းလွတ်မြောက်ခဲ့ပါတယ်ပြည်ကလေးနှစ်တုံးကလည်းသူ့ရဲ့လက်ထောက်မျိုးတော်ဝင်နှစ်ဦးတိုက်ခိုက်ခံရလို့တည်ဆုံးခဲ့ပါတယ်။အခုလဇမ်းပိုင်းတုန်းကလည်းကန်ဒါဟာပြည်နယ်ထဲမှာပဲအာဖဂန်သမ္မတဟာမစ်ခါဇိုင်းရဲ့ညီဝမ်ခွဲတော်ဆက်သူလောက်ကျန်တက်ဖြတ်ခံခဲ့ရပါသေးတယ်။ဒီတိုက်ခိုက်မှုတွေအလုံးဟာတာလီဘန်တွေကသူ့ရဲ့လက်ချက်ပဲလို့ပြောဆိုပါတယ်။